မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးရောဂါပိုးစတင်ဖြစ်ပေါ်ခဲ့တဲ့တလတာကြာမြင့်ချိန်ဒီကနေ့ထိ H1N1 ကြောင့်သေဆုံးသူပေါင်း32ဦးထိရှိသွားပြီဖြစ်ပြီးရောဂါပိုးသေရှိသူပေါင်းကတော့304ဦးနဲ့ပိုးရှိတယ်လို့တမ်းမြားရှိသူပေါင်းကတော့800ကျော်သွားပြီဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်အင်းကြီးချင်းနိုင်ငံတွေမှာလည်းဒီ H1N1 ရောဂါကူးစက်ဖြစ်ပေါ်နေတဲ့အတွက်ရောဂါကူးစက်ကြံမှုမမြန်ဆန်အောင်မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။အသေးစိတ်ကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကချင်ပြည်နယ်နဲ့ကယားပြည်နယ်ကနေလွဲလို့ကြံပြည်နယ်နဲ့တိုင်းအသီးသီးမှာ H1N1 ရာသီတုတ်ကွေးရောဂါကြောင့်ပြီးခဲ့တဲ့လဇူလိုင်လ21ရက်နေ့ကနေဩဂုတ်လ21ရက်နေ့အထိတလတာအချိန်အတွင်းမှာသေဆုံးသူလူနာပေါင်းက32ဦးထိရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးကသတင်းထုတ်ပြန်လိုက်ပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့ H1N1 ရာသီတုတ်ကွေးရောဂါတန်မြတ်ရှိသူအဖြစ်ဆေးရုံတက်ရောက်ကူတာနေသူပေါင်းက816ဦးထိရှိပြီးH1N1 ပိုးတွေ့ရှိသူကတော့304ဦးထိရှိနေပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့ဩဂုတ်လ21ရက်နေ့ဆီအောင်ပေါ့နော်ဒီနေ့မွန်လနဲ့နာရီထိရတော့သေဆုံးသူတဦးထပ်ပေါ်ပါလေ32ဦးပေါ့ပိုးတွေ့တဲ့သူပေါင်းက304ဦးပေါ့ပိုးတွေ့တဲ့သူပေါင်း H1N1 ဆေးရုံတယောက်ကျက်တဲ့ဒီလင်းထန်အသက်ရှင်လာမျိုးပိုးဝင်ရောဂါလက္ခဏာနဲ့ကျက်တဲ့ဦးက816ဦးပ
ါဩဂုတ်လ21ရက်နေ့အထိထုတ်ပြန်ကျအရာရန်ကုန်တိုင်းကတော့ယောဂါကူးစက်မှုအဖြစ်အများဆုံးဖြစ်ပြီးယောဂါလက္ခဏာပြသူပေါင်းက300ကျော်အထိရှိပါတယ်ယောဂါကူးစက်ခံရသူပေါင်းက90နီးပါးအထိရှိနေပါတယ်အေရာဝတီတိုင်းကတော့တည်ဆုံးသူ12ဦးအထိရှိပြီးတည်ဆုံးသူဦးရေကအများဆုံးဖြစ်နေပါတယ်အခုလိုမျိုးတလားတာကာလအတွင်းလူ32ဦးအထိတည်ဆုံးခဲ့ရတဲ့ H1N1 ယောဂါပိုးကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ရေးကျန်းမာရေးဝန်ကြီးဌာနအနေနဲ့ဆောင်ရွက်နေတဲ့အခြေအနေကိုတော့ဒေါက်တာတန်းထွန်းအောင်ကအခုလိုရှင်းပြပါတယ
်ဆရာကျွန်တော်ဘဝဉာဏ်နိုင်ငံရဲ့ဖြစ်ပွားမှုတွေလည်းဒါရာသီတုတ်ကွေးနဲ့ပတ်သက်ပြီးဒီကောင်မှုတွေရှိပါတယ်အဲ့တော့ကျွန်တော်တို့ရာသီ model transmission တွေပေါ့ဒီဆက်ကြံမှုတွေအကျင့်တွေလည်းရှိတယ်ဆရာကျွန်တော်ထုတ်ပြန်ထားတယ်ဆေးရုံကနောက်ကျရင်နောက်တစ်ခုကမကကျွမ်းသူတွေနဲ့ပြစ်တာနေတော့နောက်ကျရင်တော့အရှိရတက္ကသိုလ်တွေရှိပြီမယ်လဲဒီဆိုးမှုကမလွတ်နိုင်ဘူးပေါ့နော်နောက်တစ်ခုကယောဂအခန်းရှိတဲ့လူတွေကလေးငယ်တွေကိုယ်ဝန်ဆောင်တွေဖိုးကြီးဖွားကြီးတွေကြတော့နည်းနည်းဆုံးတတ်တယ်
H1N1 ယောဂတုတ်ကွေးယောဂပိုးတွေ့ရှိပြီမယ်တုတ်ကွေးယောဂကြောင့်မဟုတ်ဘဲတခြားယောဂအခန်းကြောင့်သေဆုံးသူပေါင်းကလည်း20ဦးထိရှိသွားပြီဖြစ်တယ်လို့ပြောဆိုထားပါတယ်အခုလက်ရှိနောက်ဆုံးအခြေအနေအထိကတော့ H1N1 ယောဂပိုးတွေ့ရှိသူလူနာတွေကအတွင်းလူနာတွေကိုတော့ဝေဘာကီအထူးကူဆေးရုံကြီးနဲ့တခြားတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဆေးကုသမှုပေးနေပြီးပြည်ပလူနာတွေကိုလည်းစနစ်တကျကုသမှုပေးနေပါတယ်လို့ကျန်းမာရေးဦးစီးဌာနတူညွှန်ချုပ်ကပြောပါတယ
်ဝေဘာကြီးဆိုရင်အခုဆိုကျွန်တော်2ယောက်ပဲရှိတယ်ဝေဘာကြီးဆိုရင်2ယောက်ဒါတိုင်းနဲ့ပြည်နယ်ဆေးရုံတွေမှာအတင်းကြီးက34ဦးစုစုပေါင်း36ဦးဆေးကုသမှုခံယူနေတယ်ဆေးရုံကောင်းမွန်ပြီးတော့ဆေးရုံအဆင့်တော့200ဦးပြည်ပလူနာက16ဦးပေါ့အဲ့တော့အစိုးရပိုးတွေတိုင်းလည်းမစိုးရင်ပါဘူးဆေးရုံမှာဆင်းတော့အကောင်းလိုက်ဆင်းတော့200ဦးပြည်ပလူနာနဲ့ပဲတော်တော်လာနေကြည့်တာ16ဦးဆိုတော့အခုတစ်ဖေးနဲ့ရော့လာပြီဆိုတာပြပါတယ်
တုတ်ကွေးယောဂဖြစ်ပေါ်နေတယ်လို့တန်တရားရှိရင်ပြည်သူတွေအနေနဲ့ချက်ချင်းပြည်သူဆေးရုံတွေစီအ мян ကုသမှုလာရောက်ခံယူကြဖို့ကိုလည်းဒေါက်တာတန်းထွန်းအောင်ကပြည်သူကိုတိုက်တွန်းပါတယ
်အဲ့တော့ဒီလူကသတိထားမယ်ဆိုဆောင်းအောင်လို့ကျွန်တော်ဖုတ်ပြန်ထားတဲ့ဟာလေးတွေကိုလုပ်ဖို့လိုပါတယ်ဒီရာသီတုတ်ကွေးကြီးနောက်နှစ်တွေလည်းကျွန်တော်တို့မှာရှိအောင်ကျွန်တော်တို့အအဲ့တော့မင်းမဒီပေါ်က2005ဆပဲဇက်ရှိတာလေ2010မှာကျတော့နည်းနည်းပြင်းထန်လေးမှုလေးရှိတာလေအဲ့တော့ပြည်သူလူထုနေနေကတော့မိမိမှာရာသီတုတ်ကွေးတော့ကလက္ခဏာခံစားရတယ်ဆိုတာကိုတမန်ရရှိရင်နှိမ့်ဆက်ရပြည်သူရှင်တွေကိုအချိန်မီတော့အကူအညီခံယူလို့ရတယ်48နာရီတက်ပြည့်ရင်သူကလုံးဝကောင်းတယ်48နာရီတော့ဆေးရုံရောက်မယ်ဆေးတောက်မယ်နားရတောက်မယ်တမန်ရှိလူဟာတောက်လိုက်ရင်လုံးဝလည်းကောင်းတယ်ခြားလူဝဲကူးစက်မှုလေးရော့သွားတယ်အဲ့တော့မိမိကိုယ်တိုင်ကစားပြီးတော့ product yourself ပေါ့မိမိကိုယ်တိုင်စားပြီးတော့မှဒီကာကွယ်ရေးနှုတ်ဆက်ချက်တွေကိုစားမိုင်းနှုတ်ဆက်အကြည့်ပညာပြည့်နှုတ်ဆက်ချက်တွေကိုလိုက်လာဆောင်ရဖို့လိုတယ်အင်အောင်စုတိုင်းအင်အောင်စုတိုင်းမိသားစုတိုင်းဦးချင်းတယောက်ချင်းလားလိုက်လာမယ်ဒီလူအဖွဲ့ကြီးတွေလည်းဝိုင်းဝန်းပြီးတော့ဒီဟာကိုပညာပေးမယ်လိုက်လာမယ်ဆိုရင်အကုန်လုံးလိုက်လာမယ်ဆိုတော့ဒီရောဂါချင်းကြပါဘူး
ကျမ်းမာရေးဝန်ကြီးဌာနနဲ့အတူတနိုင်ငံလုံးအတိုင်းအတာနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲမြားချထားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာနအားလုံးနဲ့ပူးပေါင်းပြီးတော့ H1N1 ယောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာဖြစ်ပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ January 1ရက်နေ့ကနေဩဂုတ်လ20ရက်နေ့အထိထုတ်ပြန်ကြေညာတော့မြန်မာအပါအဝင်တရုတ်အိန္ဒိယနီပေါ်တိရီလင်္ကာမော်လ်ဒိုက်ဘင်္ဂလားဒေ့ရှ်ထိုင်းမလေးရှားဘူတန်အင်ဒိုနီးရှားနိုင်ငံတွေမှာ H1N1 ယောဂါပိုးအမျိုးအစားတူကူးစက်ယောဂါတွေပြန့်ပွားနေတယ်ဆိုပြီးထုတ်ပြန်ထားပါတယ်ရှင်